မြန်မာနိုင်ငံမှာကလေးတင်ငယ်ခွင့်ရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂထုကိုယ်စားလှယ်၃ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်။ကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ခရစ်စတင်စတန်ဘရဂနာကလေးများနဲ့တနက်ကန်ပြည်ပခဆိုင်ရာဒွေမှုချုပ်ရဲ့ထုကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကလေးများအပေါ်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာအဒွေမှုချုပ်ရဲ့ထုကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာမန်ဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲလိုတောင်းဆိုထားတာပါ။ကလေးတင်ငယ်တွေပေါ်ဆူရတဲ့ချူဖောက်မှု6ခုကိုကျူးလွန်ရာဇမှုဖြစ်တတ်မှတ်တဲ့ဥပဒေပြဋ္ဌာန်းဖို့ကလေးတင်ငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်းအသုံးပြုတာအပါအဝင်ပြည်ပခတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတည်းလှုံ့ဆော်ကြဖို့အထူးကိုယ်စားတွေကတိုက်တွန်းထားပါတယ်။ဖြစ်ပေါ်လာတဲ့နေ့မှာစစ်တပ်ကအနာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီအသွင်ပြောင်းမှုရဆိုင်သွားပြီးအကြမ်းဖက်အသွင်ဆောင်အကြက်တဲပုံစံမျိုးစုံဆက်ဖြစ်နေတာကကလေးတွေနဲ့သူတို့ရဲ့အနာဂတ်ပေါ်စိုးရွားတဲ့တယောက်မှုတွေဖြစ်စီတယ်လို့အထူးကိုယ်စားလှယ်တွေကထောက်ပြထားပါတယ်။